စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးတရားစွဲခံရပြီးထိန်းသိမ်းခံရတဲ့ NLD ပါတီရဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ခေါင်းဆောင်ပိုင်းတချို့ကိုထတ်တိုးပြီးတော့အဂတိအမှုတွေနဲ့ဆွဲဆိုထားပါတယ်။ COVID ကာယရောဂါကြောင့်နှစ်လကြာရန်နာထားတဲ့အမှုကြားနာစစ်ဆေးမှုတွေရန်နာရထားရတာတွေဖြေလျှော့လိုက်တာမို့အမှုတွေပြန်စစ်ဖို့ပြင်ဆင်နေပေမဲ့အခုချိန်ထိတော့ရှင်းနေဒီကောမိသားစုဝင်တွေပါတွေ့ခွင့်မရသေးဘူးလို့အမှုအတွက်ပြင်ဆင်ဖို့လည်းခက်ခဲနေတယ်ဆိုပြီးတော့ရှင်းနေဒီကပြောပါတယ်နောက်ဆုံးရအခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ပြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်နှစ်လကြာရပ်ထားတဲ့အမှုကြားနာစစ်ဆေးမှုတွေအခုပြန်စနေပါပြီ NLD ပါတီရဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေရဲ့အမှုတွေကိုလည်းပြန်လည်စတင်တော့မှာဖြစ်ပေမဲ့တချို့ရှင်းနေတွေကသူတို့အမှုတွေနဲ့တွေ့ခွင့်မရကြသေးပါဘူးကင်ဆာယောဂဝေဒနာရှိပြီးထောင်ထဲမှာကိုဗစ်ကူးစက်ခံရလို့ဆေးရုံတက်ကုသခံခဲ့ရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကိုလာမယ့်20ရက်နေ့ရုံထုတ်မယ်လို့ယုံကြည်ပေးထားပေမဲ့တိတိကျကျဘာမှမသိရသေးဘူးလို့သူ့ရဲ့ရှေ့နေဒေါ်သဲနှူဝေကပြောပါတယ
်ကိုဗစ်ရဲ့20ရက်နေ့မှာဆိုတော့အဲ့20ရက်နေ့မှာထောင်ကဝင်ဝင်ပေးမလားမပေးဘူးလားထောင်ကကိုဗစ်နဲ့ကြောင့်မလို့အပြည့်အစုံတော့ဝင်မခံဘူးလေအဲ့နေ့မှာပဲပြရမှာတရားရုံးနေရုံလို့ဟွာလေရုံးအောင်ငန်းစင်ရမယ်အကြမ်းကရုံးသိမ်းနေကြမှာဝင်ဝင်ကြည့်တယ်ဆိုမှကျမတို့ကအမှုရှေ့ဆက်ပြရမယ့်ဟာတွေဝင်ရမှာပေါ့ပြီးဘူးဆိုရင်တော့ကျမတို့ကသူတို့တရားရုံးကရုံးသိမ်းနေပြန်ပြီးမှာပေါ့အပအာဂရီရောမှာလေဟိုသူတို့ဒီထဲမှာပြင်ညာတဲ့အကြောင်းချင်းရတွေကသိရသေးတာခုကဗနမှုတက်လို့တိုင်းရောဗနမှုတင်လိုက်ပြီဆိုတော့မသိသေးဘူးသိမှုမရတော့လေရှင်းနေလို့မသိရဘူး
အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုဥပဒေပုံမှ905ခါခွေတဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25မြင်းဆောင်30ကကြီးတို့နဲ့ဒေါက်တာစွန်မြင့်မောင်အစပိုင်းမှာတရားစွဲခံထားရပြီးနောက်ပိုင်းမှာတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နဲ့ပါထက်တိုးတရားစွဲခံထားပါတယ်။သူ့လိုပဲအာဂရိလိုက်စားမှုနဲ့ထက်တိုးတရားစွဲခံထားတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုအမှုကိုလည်းရှေ့သတင်းပတ်ထဲမှာပြန်ဆဖို့ရှိပါတယ်။ဒါပေမဲ့ဒေါက်တာအောင်မိုးညိုနဲ့တွေ့ခွင့်မရတာနှစ်လကျော်ပြီလို့သူ့ရဲ့ရှေ့နေဦးမြင့်အောင်ကပြောပါတယ်။မိသားစုနဲ့လည်းတွေ့ခွင့်မရသေးပါဘူး
။ငါရငါနဲ့ပတ်သက်လို့စစ်ဆေးမဲ့မှုတွေကို23 24ကိုချိန်ထားတော့မူဝေးမှာဆက်တဲ့မှုပေါ့။ဝင်းကျုံနဲ့ဟိုဝင်းကြီးရဲ့အားလုံးရဲ့ဆိုင်ဦးတက်ပြေးကုန်မရှိဘူးလေ။ပုံမှန်55နဲ့ဆွဲတဲ့မှုရတော့ကျွန်တော်22ရက်နေ့ချိန်ထားတယ်ခင်ဗျ။22မှာချိန်ထားတော့အဲ့ဒါကျွန်တော်ရုံးပေးရခါလာတော့ကရမင်းယူပြီးတော့ရမင်းပေးထားတဲ့ရက်ဒီပေါ့နော်။အဆက်ကျဲလုံးလုံးကိုကျွန်တော်ကချိန်ဆက်ကမမီဘူးဖြစ်နေတာမိသားစုနေရောဘာလို့အကုန်လုံးပေါ့နော်။နောက်ဆက်တင်တဲ့မှုတွေပေါ့နော်။အရင်မှုတွေကတော့အဆက်ခဲမရှိဘူးပြောပါတော့နော်။အမှုတွေကတော့အမှုတွေတော့အဆက်ခဲကြီးအမှုတွေဆိုဥမာကျွန်တော်တို့အဂရီနဲ့ဆွဲတဲ့မှုတွေပေါ့နော်။အဂရီနဲ့ဆွဲတဲ့မှုတွေဆိုရင်ကျွန်တော်တို့ကဒီအမှုတွေလည်းမတွေ့ရအမှုလည်းမတွေ့ဘူးလို့မရသေးဘူးဆိုတော့ကျွန်တော်ယုံကြည်ကြမှာပဲအမှုမဖြစ်ခင်နေမှာပြောကြဆိုကြတယ်အဲ့ဒီချိန်လောက်ဆိုတော့ကျွန်တော်တို့မှာအဆက်ခဲတော့ရှိတာပေါ့နော်။
မူပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံစကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုတို့လည်းအာဂရိလိုက်စားမှုတွေနဲ့တရားစွဲခံထားကြပါတယ်စစ်တပ်အာဏာသိမ်းပြီးဖမ်းခံရတဲ့ NLD ပါတီထိပ်ပန်းခေါင်းဆောင်တွေက NLD ပါတီတဘာပတိအဖွဲ့ဝင်တဦးဖြစ်သူဦးဝင်းထိန်အမှုကိုတော့မနက်ဖြန်စက်တင်ဘာလ18ရက်နေ့မှာစစ်ဆေးနိုင်ဖို့ယုံကြည်ပေးထားပေမဲ့စစ်ဆေးနိုင်ခြင်းရှိမရှိဆိုတာအတိအကျမပြောနိုင်သေးဘူးလို့သူ့ရဲ့ရှင်တွေကပြောပါတယ်နလကြော်ကြအမှုတွေတွေနဲ့တွေ့ခွင့်မရသေးတာမို့အမှုအတွက်ပြင်ဆင်ဖို့နောက်နေနေရတဲ့အပြင်အမှုတွေကျမ်းမာရေးကိုတောင်တိတိကျကျမသိရတဲ့အဖြစ်နဲ့ကြုံနေရတာဟာအမှုတွေအခွင့်အရေးဆုံးရှုံးနေတာဖြစ်တယ်လို့ပြောပါတယ်
။16ရက်9လဆွဲချက်တင်တဲ့နေ့ရနေ့နောက်ပိုင်းရုံးနေဆက်တိုက်ပိတ်တော့ဒီနေ့ထိပေးမတွေ့သေးဘူး။မနေ့ကျန်တော့ချိန်ထားတယ်တွေ့ရမယ်မတွေ့ရဘူးတော့အတိအကျမသိသေးဘူး။အရာဟိုသွားမယ်ဆိုရင်တော့ကျွန်တော်တို့စိတ်ရမှာပေါ့။အငယ်ထင်းကိုတဲ့ခံစစ်စစ်မှာကျမရအခုလိုမတွေ့ရတဲ့ကိစ္စမျိုးကမာရဲလက်ဆွဲအရာတို့အကျဉ်းထောင်လက်ဆွဲအရာတို့ဒီဂျီမနူရီကုတ်မပိုလစ်မနူရီတို့အရာကျွန်တော်ကတွေ့ကိုတွေ့ရတယ်ကျင်ထုံးရလည်းတွေ့ရတယ်ဥပဒေမှာရှိပြီးသားသူတို့ကဒါဟိုကိုဗစ်ကိုလည်းအကြောင်းပြခွင့်သူတို့မှာရှိတယ်နောက်သူတို့ရဲ့နိုင်ငံရေးအခြေအနေကိုလည်းအကြောင်းပြခွင့်ရှိတဲ့အခါကျတော့သူတို့ဘက်ကကြည့်တော့ဥပဒေတွေဆိုပြီးပြောမှလေအနာရှိရတဲ့ပုံကိုကနေဥပဒေလို့ပြောတဲ့အခါမှာနိုင်ငံသားခွင့်လူခွင့်ရေးတွေစုံစုံနိုင်လောက်တဲ့ပြည်သူတွေရဲ့အထက်ကဲတွေကတော့ကဲဥပဒေနဲ့အညီခံစားခွင့်တခုမှမရှိဘူးပေါ့
။ဦးဝင်းထိန်ကိုအမြင့်ဆုံးပြစ်ဒဏ်အနှစ်20အထိချမှတ်နိုင်မဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်124ကကြီးနဲ့တရားစွဲထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုံကိုဝန်ကြီးချုပ်တွေနဲ့အစိုးရဝန်ကြီးတွေကိုတခြားအမှုတွေအပြင်အာဂရိလိုက်စားမှုအမှုတွေနဲ့လည်းစစ်ကောင်စီကထပ်တိုးအမှုဖွင့်တရားစွဲထားပါတယ်ရှင်။